သနာတော်နှစ်2555ခုနှစ်ကောဇာတက္ကရ1383ခုနှစ်ဝါဆိုလဇန်6ရက်2021ခုနှစ်ဇူလိုင်လ6ရက်ရန်ကုန်မြို့စံကြောင်းမြို့နယ်ဟိုနဲ့ဆောင်ကုန်းတောင်ရက်ကွက်ကျွန်းတော်လန်သမိတ်တော်ရေဒုက္ခိတာရာမပဉ္စနာစာရိမြောင်သီလရှင်စာတင်၌အတွင်ရှိဓမ္မတပင်ခမ္မ၌ဆင်းရဲခြင်းမပြုလို့အပ်သည့်ဓမ္မတပင်ခန္ဓာဝေမင်္ဂလာတောင်ညွတ်မြို့နယ်မင်္ဂလာစေအနန္တ၅ပါးဘူပွားမိဘဆွေမျိုးများနှင့်ဥတင်စိုးတို့အားရည်စူး၍တောလခင်မိသားစုကိုကြောင့်သည်ဆေးဆိုင်မ48ဆရာဒုက္ခလမ်းနေဥတ္တမောတော်ကြီးညီမမစံသေးတော့အေးဆူ၍တောတတဆင်မိသားစုအမခွန်ဆရာဒုက္ခလမ်းနေကွယ်လွန်သူဥယျညွန့်အေးဆူ၍စနီးတော်နေနဲ့သာသမီများတော်ဝင်ပလဲဖနတ်ဆိုင်ဘုချုပ်စေမိသားစုမ85ကျွန်တော်လမ်းနေဥဒင်ဆိုင်အညနေရာချုပ်တော်အမလွယ်မိသားစုမိသားစုတို့ဤအမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောချအပ်သောဥပနိတယပစ္စည်းကိုလေးလံသုံးသပ်ခြင်းအကြောင်းတရားဒေသနာတော်ဒီကနေ့ညတပါးသဖြင့်ခန္ဓာကိုရှင်ဘုန်းတော်သခင်ရှင်တော်မြတ်ဖရာဤမဟာကရုဏာကုံကိုအာယုံပြုကားတိကျဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတကထာကိုရုပ်ဆုပ်ပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပါဂောတိဟိပိအပမေယံကာလံကရောတောတိဒုက္ခရာနိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာထောဝိနိယမြာစွာတတဝါဤချမ်းသာစီပါလိုလာတောင်းတဂုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိပိဂရေကဘာရေအတွက်တင်ချတို့ဖြင့်တော်လေအဘယ်မေယံရေတွေတိုင်းတာဖော်ပြခြင်းငါမစွာနိုင်ပါသောကာလံလေးအသင်ချေတိန်နေကဘာရှိကြသောကာလပတ်လုံးလောကဟိတယတ္တာလောကဤအကျိုးစီးပွားအလုံးကအတိဒုက္ခရာနိယောသာတဲ့ချေလက်အင်းကမိတ္တကြီးမှသမိတာနင်တထာဇနီစွန်ညင်းကြီးဟုကျတိထဝေငါးသွယ်အစုအလုံးခဲရင်သောအမှုတော်ကိုကရွန်တော်ဘုရားဖြစ်ရည်တန်ကြုတ်ကုတ်အထုတော်မူရသည်ဖြစ်၏ခေရံလက်ချေမြေလုံးအသက်ဆုံးလည်းနှလုံးစေဝံကိုရောဤပမန်းခြင်းတို့ကတော်ဘဝတဏ္ဏချိန်ဖမားစွာရောက်တော်မူခဲ့ရှာလေပြီမဟာကရုဏိကတတတဝါများယေဝေတာကေတုတနာချိခေမဟာကရုဏာရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာတတဝါဤချမ်းသာစီပွားလိုလာတောင်းတကုန်ပေါင်းခါသဖြင့်နာထမြညာထိုရှင်တော်မြတ်ဗျာဓမ္မောယုတိပြောင်းပြောင်းမံကိုလျော်ပြီကရောယုကျုရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတတိဥပနိတယပစ္စည်းကိုလေ့လာသုံးသပ်ခြင်းဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့ပဋ္ဌာန်းပါဠိတော်ကြီးမှာ ပစ္စယတ္တိပစ္စည်းမျိုးပေါင်း24မျိုးအမည်နာမထုတ်ဖော်ပြီးတော့ဟောကြားထားတယ်အဲ့ဒီ24မျိုးသောပစ္စယတ္တိပစ္စည်းမျိုးတို့တွင်ဥပနိဒေယပစ္စည်းဆိုတာအရာအခြေဆုံးပဲတလုံးမှတ်ရတချို့ပစ္စည်းတွေကအလုံးတရှိတတ္တဝါတွေရောတက်မဲ့တွေရောအလုံးခြုံငုံမိခြင်းမရှိဘူးဥပနိဒေယပစ္စည်းဆိုတာကြတော့အလုံးကိုတရှိတက်မဲ့အလုံးခြုံငုံပြီးအကြောင်းနဲ့ဆက်သွယ်ပြီးတော့ဖြစ်ပေါ်လာတဲ့အရာမှန်သမျှဘယ်အရာမှမကြံကျွင်းမဲ့နဲ့ဟောဒီပစ္စယတ္တတိနဲ့လွတ်ကင်းတဲ့အရာဆိုတာမရှိတော့အောင်အမှန်တမ်းကျေပြတ်တဲ့ပစ္စည်းတစ်ခုပေါ့လောကကြီးတစ်ခုလုံးဟာအကြောင်းကျိုးတွေဆက်နွယ်ပြီးတော့ဖြစ်ပေါ်ပြီးတော့နေတာအကြောင်းကင်းပြီးတော့ဖြစ်ပေါ်နေတဲ့အရာဆိုတာတစ်ခုမှမရှိဘူးသစ္စာဘုရားရှင်ကိုရောမြတ်ဟောကြားတော်မူခဲ့တဲ့တရားဓမ္မတွေဟာလည်းအကြောင်းနဲ့အကျိုးဒီနှမျိုးကိုပဲခွဲခြားပြီးတော့ဟောတာဖြစ်တယ်အကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေသည့်အတွက်ကြောင့်လောကမှာတန်တရားဆိုတာလည်းရှိပြီးတော့နေကြထိုတန်တရားကြီးတွေမှာယုံနာဓမ္မသင်္ခါရတွေစဉ်ဆက်မပြတ်ဆက်လက်ပြီးတော့ဖြစ်ပေါ်နေတယ်ဆိုတာလည်းကြောင်းတရားနဲ့အကျိုးတရားတွေဆက်သွယ်ပြီးတော့ဖြစ်ပေါ်နေလို့သာတန်တရားဆိုတာလည်းရှိနေတယ်သင်္ခါရတရားတွေဆိုတာလည်းရှိနေရဒါကြောင့်မို့သင်္ခါရဆိုတဲ့စကလုံးရဲ့အဓိပ္ပာယ်ကတန်အကြောင်းတရားတွေကစုပေါင်းပြီးတော့ခါရပြုလုပ်ခြင်းလို့ဒီလိုအဓိပ္ပာယ်ရအဆောင်တရားတွေကစုပေါင်းပြီးတော့ထုတ်လုပ်နေတာဟာအကျိုးတရားတွေကိုစဉ်ဆက်မပြတ်ထုတ်လုပ်နေတယ်သင်္ခတနဲ့အသင်္ခတလို့ဆိုပြီးခွဲတဲ့အခါမှာလည်းပဲသင်္ကတဆိုတာအကြောင်းတရားတွေကပေါင်းစပ်ပြီးတော့ပြုလုပ်အပ်တဲ့တရားဓမ္မတွေမှန်သမျှသင်္ကတအသင်္ကတဆိုတာအဲ့ဒီထဲမှာမပါဝင်တဲ့သဘာဝတရားမျိုးတွေပဲရှိသေးတယ်ဆိုတာကိုသင်္ကတနဲ့အသင်္ကတခွဲခြားပြီးတော့ဟောကြားသင်္ကတတရားတွေရဲ့လွတ်ကင်းသွားတဲ့နေရာကအသင်္ကတပဲဒါကြောင့်မို့တက္ကတဆိုတဲ့နယ်ထဲမှာရှိနေသေးသမျှတော့အကြောင်းတရားကြောင့်အကျိုးတရားတွေဖြစ်ပေါ်ပြီးတော့ဒီတန်တရားဆက်ဝန်းကြီးတဲ့ကနေလွတ်ကင်းသွားပွဲရမရှိဘူးအကြောင်းတရားတွေနဲ့စုံစည်းလာတိုင်းအကျိုးတရားတွေဖြစ်ပေါ်လို့အကြောင်းနဲ့အကျိုးအချင်းချင်းဆက်နွယ်လို့ဖြည့်ရှင်းလို့မရတော့အောင်ရှုပ်ထွေးပွေလိမ့်နေတဲ့တန်ရာဆက်ဝန်ကြီးတဲ့ကထပ်ပေါက်ဆိုတာတွေ့အမှန်မှခဲနေတဲ့အဲ့ဒါကိုမြတ်စွာဘုရားတခင်ကိုရောမြတ်ကအကြောင်းတရားနဲ့အကျိုးတရားတွေကိုအသေးစိတ်တပည့်ညတဉာဏ်တော်ကြီးနဲ့သိတတ္တဝါရီရဲ့ထပ်ပေါက်ကိုရှာပြခဲ့ကိုရောတိုင်းလဲထူထပ်ပေါက်အတိုင်းထွတ်မြောက်ပြီးတဲ့နောက်မှာတတ္တဝါတွေကိုထွတ်မြောက်ဖို့ရာအတွက်မြတ်စွာဘုရားလမ်းညွှန်ပြတော်မူခဲ့ဒါကြောင့်မို့လို့မုတ်တော်မောစေယံကိုယ်တိုင်လွတ်မြောက်ပြီးတဲ့နောက်တတ္တဝါတွေကိုလွတ်မြောက်စေမယ်လို့ရွယ်ချက်ရှိခဲ့တဲ့အတိုင်းစ조사အထောက်လို့ကိုယ်တိုင်မဲ့တန်တရားဆေဝန်ကြီးကထပောင်းရသွားပြီးတော့တတ္တဝါတွေကိုထမြောက်အောင်ရသော်ဖျားလမ်းစညွန့်ပြတော်မူခဲ့တာပေါ့ထပောင်းပိတ်နေတယ်လို့ဖြစ်တဲ့တန်တရားဆေဝန်ကြီးလည်းကလည်းရသော်ဖျားထပောင်းကိုရှာပြအဲ့ဒီထပောင်းရှာပြတဲ့အခါမှာတန်တရားထဲမှာဘာကြောင့်လဲရတယ်ဆိုတာကိုသိမှထိုတန်တရားကြီးတဲ့ကနေထွက်ပေါက်ဆိုတာရှာတွေ့နိုင်မှာဖြစ်တယ်။ဒါကြောင့်မို့တန်တရားလဲရခြင်းအကြောင်းတရားတွေ ထိုလျာခြင်းအကြောင်းတရားတွေကိုသိရှိနားလည်ပြီးတဲ့အခါထိုအကြောင်းတရားတွေကိုပယ်ရှားပစ်ခြင်းဖြင့်တန်တရာစေဝန်ကထွက်ရလမ်းကိုကိုယ်တိုင်ရှာတွေ့နိုင်မှာဖြစ်တယ်။ဒါကြောင့်အကြောင်းနဲ့အကျိုးကိုမြတ်စွာဘုရားသခင်ကိုရုဏာကဟောကြားခဲ့တာ။အကျဉ်းဆုံးသစ္စာဘုရားရဲ့ပထမဆုံးဟောကြားတဲ့ဓမ္မစက္ကပောတနာလို့ခေါ်တဲ့ဓမ္မစက္ကဒေသနာတော်မှာဆိုရင်မြတ်စွာဘုရားသစ္စာ၄ပါးအရိယပုဂ္ဂိုလ်ဤသိရတဲ့အမှန်တရား၄မျိုးသို့မဟုတ်အရိယပုဂ္ဂိုလ်ဤအဖြစ်ကိုရစေရောက်စေနိုင်တဲ့အမှန်တရား၄မျိုးကိုဟောကြားတဲ့အခါမှာလည်းပဲမြတ်စွာဘုရားဟာအကြောင်းတရားတွေကိုအကြောင်းတရားနဲ့အကျိုးတရားဒီနှမျိုးကိုပဲဟောခဲ့တာဖြစ်တယ်။တန်တရားနဲ့တန်တရားလည်ခြင်းရဲ့အကြောင်းတရားတန်တရားကထွက်ပေါက်တဲ့တန်တရားထွက်ပေါက်ကိုရောက်စေနိုင်တဲ့အကြောင်းတရားလို့ဟောအကြောင်းနဲ့အကျိုးဒီနှမျိုးကိုခွဲခြားပြီးတော့အကျဉ်းအားဖြင့်ထမြောက်ကြောင်းလမ်းစဉ်ကိုရသော်ပြပြထားတယ်တဏှာကြီးကိုမြတ်စွာဘုရားကဒုက္ခလို့ဒီလိုဟောခဲ့တာတဏှာထဲမှာဖြစ်ပေါ်နေတဲ့တရားတွေမှလည်းဟာခြေနဲ့ဆရာမကောင်းဘူးခြေနဲ့မြင်တဲ့အတိုင်းတခုမှမဟုတ်သည့်အတွက်ကြောင့်ဒုက္ခဆိုတဲ့စကားလုံးအောင်အားလုံးထည့်ပြီးတော့ဒါအဲ့ဒီဒုက္ခဆိုတဲ့တဘာဝတရားကြောင်းကင်းပြီးတော့ဖြစ်တာမဟုတ်ဘူးဆရာဆရာအကြောင်းတရားတွေရှိတယ်လို့ဆိုပြီးတော့အကြောင်းတရားတွေကိုပြောတဲ့အခါမှာအဓိကဖြစ်တဲ့အကြောင်းတရားကိုမြတ်စွာဘုရားကဒုက္ခသမုဒယလို့အကြောင်းတရားတစ်ခုကိုထုတ်ပေါ်ပြီးတော့ပြအဲ့ဒီအကြောင်းတရားတစ်ခုကိုထုတ်ပေါ်ပြတဲ့အခါမှာလည်းပဲမြတ်စွာဘုရားအဓိကအကြောင်းပရဏအကြောင်းဖြစ်တဲ့တဏှာတစ်မျိုးတည်းကိုသာပြတာဖြစ်ပေမဲ့လို့အဲ့ဒီထဲမှာဗာရိပါရုံလို့ဆိုရင်ပရိစ္ဆသမုပ္ပါလို့ဆိုရင်ကြောင်းရိုးဆက်သွယ်ပြီးတော့ဖြစ်ပေါ်နေတဲ့အရာတွေအလုံးပါအနုလောမပရိစ္ဆသမုပ္ပါဒါကြောင့်မလို့တုဒ္ဒံတစ်ခုမှာမြတ်စွာဘုရားကဒုက္ခသမုဒိယသစ္စာဆိုတာဘာလဲလို့မေးပြီးတော့ဖြေတဲ့အခါမှာအဝိဇ္ဇပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏလို့ဆိုပြီးတော့ပရိစ္ဆသဘုပ္ပတ်ကြီးတစ်ခုလုံးကိုဒုက္ခသမုဒိယအဖြစ်ဟောထားတဲ့တုတ်တန်ရှိတယ်ပေါ့နော်အဲ့ဒါကိုနမူနာယူပြီးတော့ဒုက္ခသမုဒိယဆိုတဲ့အထဲမှာဟောဒီပဋ္ဌာန်းကျမ်းကြီးလဲပါတာပဲလို့ဒီလိုပြောလို့ရတယ်ဒုက္ခရဲ့အကြောင်းတရားတွေရောဒီပဋ္ဌာန်းကျမ်းကြီးနဲ့လည်းပဲမြတ်စွာဘုရားရှင်းဟောထားတယ်ပေါ့အဲတော့ပရိစ္ဆေသဘုပ္ပတ်အနုလောမပရိစ္ဆေသဘုပ္ပတ်အဝိဇ္ဇပစ္စယသင်္ခါရအဝိဇ္ဇကြောင့်သင်္ခါရဖြစ်တဲ့စသဖြင့်အကြောင်းနဲ့အကျိုးတွေကိုဟောထားတယ်လို့ပဲပဋ္ဌာန်းကျမ်းကြီးမှာလည်းပဲအကြောင်းနဲ့အကျိုးတရားတွေကိုဟောထားတာဖြစ်သောကြောင့်ဒုက္ခသမုဒယလို့တစ်ခါကပြောလို့ရတာပေါ့အဲ့တော့သစ္စာ၄ပါးထဲမှာတဏှာလည်ဖို့အတွက်ဒုက္ခသမုဒယဆိုတဲ့တဏှာကိုဥတည်ပြီးတော့ဓမ္မစက္ကပောတနာ၃မှာအဓိကအကြောင်းတရားတစ်ခုတည်းကိုထုတ်ပြောထုတ်ဖော်ပြီးတော့ပြဋ္ဌာန်းလင်းကစားနားလည်ရမှာကတော့တဏှာတစ်ခုတည်းမဟုတ်ဘူးဟောဒီတဏှာဆက်ကိုလည်ပတ်စေတတ်တဲ့ပရိစ္ဆေသဘောပတ်မှလာတဲ့အဝိဇ္ဇာသင်္ခါရစတဲ့အကြောင်းတရားတွေဟာလည်းပဲဒုက္ခသမုဒယတွေပဲလို့ဒီလိုနားလည်ရမှာပေါ့အဲ့ဒီဒုက္ခသမုဒယတွေဒုက္ခကိုဖြစ်စေတတ်တဲ့အကြောင်းတွေရဲ့စွန့်ရည်တတ္တိတွေဟာလည်းပဲနဲတာမဟုတ်ဘူးအဲ့ဒါကိုပဋ္ဌာန်းကျမ်းကြီးနဲ့မြတ်စွာဘုရားကတတ္တိတွေထည့်သွင်းပြီးတော့ဟောတာအဲ့တော့မြတ်စွာဘုရားရဲ့တရားဒေသနာတော်တွေကိုလေ့လာကြည့်မယ်ဆိုလို့ရှိရင်အကြောင်းတရားနဲ့အကျိုးတရားအကြောင်းတရားနဲ့အကျိုးတရားအကျဉ်းအားဖြင့်ဟောတာကသစ္စာ၄ပါးသစ္စာ၄ပါးကိုထပ်ပြီးတော့ချဲလိုက်တဲ့အခါကျတော့ပရိစ္ဆာသမုပ္ပါဒ်ပ ပရိသတ်သဘောဘက်ကိုထပ်ပြီးတော့ပြည့်ပြည့်စုံစုံဟောလိုက်တဲ့အခါကျတော့ပဋ္ဌာန်းကျမ်းကြီးလို့ဒီလိုအကြောင်းတရားအကျိုးတရားတွေနဲ့ပတ်သက်ပြီးတော့ရှင်းလင်းထုတ်ပေါ်ပြီးတော့ဟောတာအကြောင်းတရားအကျိုးတရားကိုနားမလည်ပဲနဲ့မဉဏ်ပူညာဆိုတာမရဘူးဒါကြောင့်ဝိပဿနာချင်းစဉ်ချင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာနံပါတ်ဘယ်ဉာဏ်ကိုရအောင်ကျင့်ရမယ်လို့ဆိုတာနာမရူပပြိစေတာဉာဏ်အခြေခံညာဒါကနံဒါကယုတ်နာမရူပပြိစေတာဉာဏ်လို့ဆိုတဲ့တဘာဝလက္ခဏာရှုတော့ကနေပြီးတော့နံတရားနဲ့ယုတ်တရားကိုပိုင်းခြားသိတယ်ဆိုတဲ့နာမရူပပြိစေတာဉာဏ်ရှုစွာရအောင်လုပ်ချအဲ့ဒီနာမရူပပြိစေရဉဏ်ရပြီးတဲ့အခါကျတော့ထိုနန္ဒီယုတ်တေဟာဆိုင်ရဆိုင်ရအကြောင်းတွေကြောင့်ဖြစ်တယ်အကြောင်းကင်းပြီးတော့ဖြစ်တာမရှိဘူးလို့အကြောင်းကိုပါတွဲဖက်ပြီးတော့သိလာတာကျတော့ပိဿယပြိက္ခာဉဏ်အဲ့တော့ဝိပဿနာဉဏ်ဖြစ်ဖို့ရာအတွက်ရှင်းဥစွာနာမရူပပြိစေရဉဏ်နဲ့ပိဿယပြိက္ခာဉဏ်ဆိုတာဒီဉဏ်နှစ်ခုကိုသိရှိနားလည်ဖို့ရှုစွာချိုးစားအထောက်ကြအဲဒီမှာပိဿပရိက္ခာဉာဏ်ဆိုတာလည်းပဲကြည့်လိုက်မယ်ဆိုလို့ရှိရင်ပိဿပရိက္ခာဉာဏ်ဆိုတာဘယ်လိုဉာဏ်ခေါ်တာတုံးလို့မေးမယ်ဆိုရင်ပိဿ၄ပါးတည်းကဒုက္ခနဲ့ဒုက္ခတပုရိယကိုသိပြီဆိုရင်ပိဿပရိက္ခာဉာဏ်ပဲပေါ့အဲဒီတည်းကပရိစ္ဆသမုပ္ပါဒ်ကိုသိတယ်ဆိုရင်လည်းပိဿပရိက္ခာဉာဏ်ဟောပဋ္ဌာန်းကျမ်းမှာလာတဲ့အကြောင်းကျိုးဆက်သွယ်မှုတွေကိုသိတာပဲပိဿပရိက္ခာဉာဏ်ပဲလို့အဲ့ဒီပိဿပရိက္ခာဉာဏ်ယုံနဲ့နမသင်္ခါရတရားတွေကိုသိပြီးတော့ဟောဒီပိဿပရိက္ခာဉာဏ်ကိုသိမှဒီဉာဏ်နှစ်ပါးနဲ့ပြည့်စုံမှသာသနာတော်မှာထောက်တရားရတယ်လို့ဝိတုဒ္ဓိမံမှာလတ္ထတသောလတ္ထပဋိဋ္ဌောဆိုပြီးတော့သုလသောတပန်အဆင့်ဆိုတာဒီညာနှမျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလို့လားမှန်ပါပါအဲ့တော့ဝိသုရိမိတ်ကျမ်းမှာအာရအောင်ပြောထားခဲ့တာဒီညာနှမျိုးနဲ့ပြည့်စုံလာလို့ရှိရင်သုလသောတပန်အဆင့်လို့ပြောနိုင်ပါတယ်လို့ဒီလိုဆိုထားတာနော်အဲ့တော့ဒီညာနှမျိုးမရဘဲနဲ့ရှေ့ကိုဆက်သွားလို့မရသို့တော်ပိဿပရိက္ခာညာဆိုတာအလွန်ကျယ်ဝန်းသည့်အတွက်ကြောင့်အလုံးပုဂ္ဂိုလ်တိုင်းပိဿပရိက္ခာညာကိုပိဿ၄ပါးတို့ပရိစ္ဆသမုပ္ပါဒ်တို့ပဋ္ဌာန်းကျမ်းကြီးလို့ဒီလိုကျယ်ကျယ်ပြန့်ပြန့်ကြီးအကုန်သိနိုင်လားလို့ဆိုဒီလိုတော့မသိနိုင်ဘူးပေါ့အလုံးဟာပိဿပရိက္ခာညာရတယ်ဆိုတာဟာဘယ်သဘောကိုရတာလဲလို့မေးလို့ရှိရင်အေးသစ္စာလေးပါးတည်းကဒုက္ခသမုဒယဆိုတာကိုသိတယ်ပရိစ္ဆသမုပ္ပါဒ်ကိုသိတယ်ပဋ္ဌာန်းကျမ်းကြီးလာတဲ့အကြောင်းကျိုးဆက်သွယ်မှုတွေကိုသိတယ်အကုန်လုံးတော့မသိနိုင်ဘူးတစိတ်တည်းတရားတွေကိုသိတယ်ဒီလိုဆိုလိုတာเนาะအဲ့လိုမှမသိလို့ရှိရင်နောက်ဝိပဿနာဉာဏ်လေးဆိုတာဖြစ်ဖို့ရမရှိဘူးပေါ့ဒါကြောင့်မို့ဒီဉာဏ်နှစ်ခုဟာဝိပဿနာဉာဏ်အလုံးရဲ့အခြေခံဉာဏ်နှမျိုးပဲလို့အဲ့လိုမှတ်သားကြဝိပဿနာဉာဏ်နှစ်ခုဉာဏ်ဤအလုံးရဲ့ထက်တဲ့မဲ့ဝိပဿနာဉာဏ်ဤအလုံးရဲ့အခြေခံနှစ်ခုဒီဉာဏ်နှစ်ခုမပါဘဲနဲ့ဝိပဿနာတရားအထုတ်လို့ရှင်အောင်မြင်မှာမဟုတ်ဘူးပေါ့အဲ့တော့ဝိပဿနာဉာဏ်ဆိုတာဟောဒီယုတ်တရားနဲ့နန္တရားကိုကိုယ်ကိုယ်ပြပြသိပြီးတော့ထိုယုတ်တရားနန္တရားတွေအကြောင်းကိုမြင်ပြီးတဲ့အခါမှာထိုယုတ်တရားနန္တရားတွေရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောမိမိစိုးပိုင်တဲ့စိုးပိုင်မှုမရှိတဲ့သဘောဆိုတဲ့အနိစ္စဒုက္ခအနတ္တကိုဆင်ញင်သုံးသပ်နိုင်လာလို့ရှင်သမာဓိနာဉာဏ်လို့ပြောတာပစ္စပန်တဲ့တဲ့ဖြစ်လင်ဖြစ်ချင်းဖြစ်တာကိုမြင်ပြီးမြင်ပြီးသုတ္တဘာဝတရားရဲ့ပြတ်သွားတာကိုလည်းပဲမြင်တယ်ပစ္စုပန်ဖြစ်စေတရားတို့ရဲ့ဖြစ်မှုပြတ်မှုကိုမြင်သွားတယ်ဆိုတော့ဥရိယဗျာညာထိုဥရိယဗျာညာပြီးတဲ့အခါကျတော့မှ အတိညာကအလွန်ထက်တန်လာသည့်အတွက်ကြောင့်ပြတ်မှုကိုပဲဥတည်ပြီးတော့ပြီးတာကြတော့ဘင်္ဂညာ။ဩဘင်္ဂညာဆိုတာအနိစ္စကိုပိုင်ပိုင်နိုင်တဲ့အစွမ်းကုန်သိတဲ့သဘောပဲ။အနိစ္စကိုထွတ်ထိပ်အားဖြင့်သိပြီးတဲ့အခါမှာဒီသင်္ခါရတရားတွေဟာကြောက်စရာတွေပဲလို့မြင်လာတယ်ကြောက်စရာတွေလို့မြင်လာတဲ့သင်္ခါရတရားတွေရဲ့အပြစ်တွေမြင်လာတယ်မြင်လာတဲ့အခါမှာသင်္ခါရတရားတွေကလွတ်ချင်လာတယ်လွတ်ချင်လာတဲ့အခါလွတ်ရလွတ်ချောင်းကိုရှာကြံတယ်နောက်ဆုံးမှသင်္ခါရတရားတွေနဲ့ချက်ချင်းမုံညင်းဆိုတာမရှိဘဲနဲ့သင်္ခါရတရားတွေပေါ်မှာတည်ငြိမ်မှုရလာတဲ့အခါအတိညာအလွန်အစွမ်းထက်လာပြီနောက်ဆုံးမှာသင်္ခါရတရားတွေရဲ့ချုပ်ရာနိဗ္ဗာန်ထိအောင်အာရုံပြုနိုင်တဲ့အဆင့်ကိုရောက်သွားတယ်လို့ဒီလိုဆိုလိုတာเนาะအဲ့ဒါလို့ဝိပဿနာညာအဆင့်ဆင့်တက်သွားဖို့ဆိုတာအခုလို့အကြောင်းတရားနဲ့အကျိုးတရားကိုသိရှိနားလည်ဖို့လိုအပ်တယ်တဲ့ဒါကြောင့်မို့ပိစ္ဆပရိက္ခဟညာရင့်တန်မှုရာအတွက်ပစ္စာလေးပါးကိုသုတမယဉာဏ်ဖြင့်သိအောင်ကြိုးစားအထောက်ရတယ်။ပရိစ္ဆသဘောပတ်ကိုလည်းပဲသုတမယဉာဏ်ဖြင့်သိအောင်ကြိုးစားအထောက်ရတယ်။ပဋ္ဌာန်းဉာဏ်ကြီးကိုလည်းပဲသုတမယဉာဏ်ဖြင့်မိမိတို့စွမ်းနိုင်တဲ့ကြသိအောင်ကြိုးစားအထောက်ခြင်းဖြင့်ကိုယ်တဏ္ဍမှာအတိညာဉ်ရာရှင်းတန်ထွားကြင်ပြီးတော့အတိညာဉ်ရာအားကောင်းလာမှာဖြစ်တယ်ပေါ့။ဧကမိမြတ်စွာဘုရားဟောတဲ့တရားဓမ္မတွေထဲမှာဒီအကြောင်းနဲ့အကျိုးသိဖို့ဆိုတာအမတန်မှအရေးကြီးတယ်။အမတန်မှအရေးကြီးလို့အကြောင်းအကျိုးမှမသိဘဲနဲ့အကြောင်းအကျိုးဆိုတဲ့နေရာမှာမကန်တဲ့အကြောင်းအကျိုးအမတန်မှသိဖို့ခက်တယ်။မကန်တဲ့အကြောင်းအကျိုးမသိဘဲနဲ့မှားရွေးတဲ့အကြောင်းတရားတွေကိုအကြောင်းဖြစ်မှတ်ယူနေတာလည်းရှိသေးတာဟုတ်ဒီနေရာမှာအကြောင်းကျိုးကိုရှာဖွေတဲ့အခါမှာလမ်းချော်သွားတာတွေအများကြီးရှိတယ်ပေါ့လမ်းချော်သွားတယ်ဆိုတဲ့နေရာမှာရသော်ဘုရားကအကြောင်းစစ်အကြောင်းမှန်တွေကိုရှာပြထားတယ်သို့တော်ထိုရှာပြထားတဲ့အကြောင်းစစ်အကြောင်းမှန်တွေဟာပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသိနိုင်တာတော့မဟုတ်ဘူးမသိနိုင်သေးတဲ့အတွက်ကြောင့်အကြောင်းစစ်အကြောင်းမှန်မဟုတ်တဲ့အကြောင်းတရားကိုဆင်ခြင်စဉ်းစားတဲ့အခါမှာဘယ်လိုအကြောင်းမျိုးကိုလက်ခံယုံကြည်မိတတ်သလဲလို့ဆိုလို့ရှိရင်လောကမှာဘာပဲဖြစ်ဖြစ်ဖြစ်လာသမျှဟာဣတရနေမာနသာဝရအရှင်သခင်ကြီးရဲ့ဖန်ဆင်းမှုကြောင့်ဖြစ်လာတာဟာလို့ဒီလိုအကြောင်းတရားကိုရှာပြီးတော့ယုံကြည်တဲ့ပုဂ္ဂိုလ်ဟာလည်းတစုဖြစ်တာဣန္ဒြာနေမနာဒိဋ္ဌိလို့ခေါ်တယ်။သာဝရအရှင်သခင်ကြီးရဲ့ဖန်ဆင်းမှုကြောင့်ဒုဒ္ဒရီဖြစ်လာတာ။အဲ့ဒါလို့သာဝရအရှင်သခင်ရဲ့ဖန်ဆင်းမှုဆိုတာကိုအကြောင်းအဖြစ်လက်ခံပြီးတော့စဉ်းစားလာ။ဒါမှားရွေးတဲ့အကြောင်းတစ်ခုလို့ခေါ်တယ်။ဟောနောက်တစ်ခုကြတော့အဲ့ဒီဖန်ဆင်းမှုကိုလက်မခံဘဲနဲ့ဘယ်အရာကိုမြင်နှုံးဆိုတော့လောကမှာဖြစ်ပေါ်လာသမျှအရင်ဟာယခင်ကကြွတင်ပြီးတော့လှုပ်ခဲ့တဲ့ကိုလှုပ်ခဲ့တဲ့ရှိကလှုပ်ခဲ့တဲ့ကံတရားတက်တဲ့ကြောင့်ပဲလို့ဒီလိုကံတရားပေါ်မှာအစွန်းရောက်အကြောင်းတရားအဖြစ်သတ်မှတ်လို့ရှိရင်လည်းပဲဒါလည်းမှားရင်းတဲ့အယူဆတရားတစ်ခုလို့ဒီလိုဆိုလိုတယ်ဘယ်ရပဲဖြစ်ဖြစ်ရှင်းကနေကြွတင်သတ်မှတ်ထားတာမဟုတ်ဘူးတဲ့အကြောင်းဆိုဒီမှာအတိတ်ကအကြောင်းရှိတယ်ပစ္စုပန်အကြောင်းရှိတယ်အကြောင်းนี่အများကြီးရှိတယ်အများကြီးစုပေါင်းပြီးတဲ့အခါမှာအကျိုးတစ်ခုထုတ်လုံနိုင်တယ်အဲ့ဒါလို့မဟုတ်ဘဲနဲ့ရှင်းကပြုလုပ်ခဲ့တဲ့အကြောင်းတစ်မျိုးတည်းကိုလက်ခံတာကြတော့ပုပ္ပေကတဟေတုဒိဋ္ဌိလို့ခေါ်တယ်အဲ့ဒါလဲမှားရင်းနဲ့အကြောင်းတစ်ခုကိုအမှန်တရားဖြစ်ခံယူခြင်းဖြစ်တယ်ဒါလဲမှားရင်းတဲ့အမြင်တစ်ခုပဲဟောနောက်တစ်ခုကြတော့သာဝရဘုရားဖန်ဆင်းခြင်းဆိုတဲ့အကြောင်းတရားကိုလည်းလက်မခံဘူး ဘောဝိကတဟေတုဆိုတဲ့ရှင်းကလောက်ခဲ့တယ်ဆိုတဲ့အကြောင်းတစ်ခုကိုလည်းလက်မခံဘူးအကြောင်းမဲ့ဖြစ်တယ်လို့စိတ်ထဲမှာယုံကြည်လက်ခံတာမျိုးကရှိသေးတယ်အဲ့ဒီအကြောင်းကိုညှင်းပယ်တဲ့အယူဝါဒအတွေ့အမြင်ဟာလည်းပဲမှားယွင်းတာပဲလို့အဲ့တော့ကြောင့်မို့လို့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကအခုပြောခဲ့တဲ့မှားယွင်းတဲ့အကြောင်းတွေမဟုတ်ဘဲနဲ့တကယ်အစစ်မှန်အကြောင်းကဘာလဲလို့ဆိုမှန်ကန်တဲ့အကြောင်းတရားတွေကိုသစ္စာ၄ပါးပရိစ္ဆသမုပ္ပါဒ်ပဋ္ဌာန်းတို့ဖြင့်ရှင်းလင်းဖော်ပြထားတယ်ပေါ့အဲ့ဒီပရိစ္ဆသမုပ္ပါဒ်သစ္စာ၄ပါးတို့ပရိစ္ဆသမုပ္ပါဒ်တို့ပဋ္ဌာန်းတို့မှာဖော်ပြထားတဲ့အကြောင်းတရားတွေဟာဒါတကယ်အစစ်မှန်တဲ့မှန်ကန်တဲ့အကြောင်းတရားတွေပဲအဲ့ဒီမှန်ကန်တဲ့အကြောင်းတရားတွေဒီအသိဉာဏ်တွေကိုရဖို့အမတန်မှအရေးကြီးတယ်ပေါ့ဒီအသိဉာဏ်ဟာမြတ်စွာဘုရားတရားတော်နာရမှရနိုင်တယ်တမန်အနေနဲ့ရနိုင်တာမဟုတ်ဘူးရှင်သာရိပုတ္တရာရဲ့အလောင်းဥပဒိတပရပိုက်တိပင်လင်ရှင်အတ္တစီမထေရကရှင်းပြတဲ့သစ္စာ၄ပါးသစ္စာဒေသနာတော်မှာရေတမဟေတုပ္ပဝါဒေသံဟေတုံတထာဂတောအာဟဆိုတဲ့ဒီစကားကိုနားလိုက်ရမှသူဟာအသိဉာဏ်ပွင့်လင်းပြီးတော့သွားတာလို့ဆိုလို့ရှိရင်မှန်ကန်တဲ့အကြောင်းတရားသိနိုင်စွာမရှိဘူးဟော။ဒါကြောင့်မို့ခွန်ကြီးတို့တွေဟာမိမိတို့လက်လမ်းမိတဲ့ဘဝအခွင့်အရေးကောင်းနေတဲ့အချိန်မှာအကြောင်းအကျိုးကိုရှင်းပြထားတဲ့သစ္စာတရားတို့ပရိစ္ဆသဘောပတ်တို့ပဋ္ဌာန်းတို့ဆိုတာတဆွမ်းသမျှလေ့လာကြဖို့လိုအပ်တယ်ပေါ့နော်အဲ့တော့လေ့လာရဲဆိုတဲ့အခါမှာအကြောင်းတရားနဲ့အကျိုးတရားတွေဟာဘယ်ပုံဆက်သွယ်ပြီးတော့ဖြစ်ပေါ်နေတယ်ဆိုတဲ့သဘာဝဓမ္မတွေရဲ့အနေအထားကိုဉာဏ်သက်ရောက်အောင်လေ့လာဖို့လိုအပ်တယ်ပေါ့အဲ့တော့ကုသိုလ်ဖြစ်ယုံလေးမဟုတ်ဘဲနဲ့ပရိစ္ဆသဘောပတ်ကိုရွတ်ဆိုတဲ့အခါမှာလည်းပဲပရိစ္ဆသဘောပတ်ကိုပါဠိတော်ကြီးကိုပူဇော်တဲ့အနေဆိုတဲ့အနေနဲ့ရွတ်ဖတ်မယ်ဆိုရင်ကုသိုလ်မရဘူးလားဆိုတော့ကုသိုလ်တော့ရသို့သောထိုကုသိုလ်ရယုံဆိုတဲ့အဓိပ္ပာယ်တင်မကပဲနဲ့ပရိစ္ဆသဘောပတ်နဲ့ပတ်သက်တဲ့အကြောင်းအကျိုးအသိဉာဏ်ဓမ္မထိတိဉာဏ်ရအောင်နှလုံးသက်ဖို့လိုအပ်တယ်ပေါ့အနှစ်သာရရှိအောင်အကြောင်းအကျိုးကိုသိတဲ့ဉာဏ်ရလာထို့သူပဲပဋ္ဌာန်းတရားကြီးကိုလေ့လာတယ်ရွတ်ဖတ်တယ်ပူဇော်တယ်ဆိုတဲ့နေရာမှာလည်းပဲအကြောင်းတရားနဲ့အကျိုးတရားတွေဘယ်ပုံဆက်ဆက်ပြီးတော့ဖြစ်ပေါ်နေတယ်ဆိုတာကိုအသိဉာဏ်ရောက်ရှိအောင်လေ့လာဖို့လိုအပ်တယ်ပေါ့အဲ့လိုလေ့လာမှမိမိရဲ့အသိဉာဏ်ထဲမှာအကြောင်းညာအကျိုးညာဆိုတာတွေဖြစ်ပေါ်လာပြီးတော့တကယ်ကိုစစ်မှန်တဲ့မှန်ကန်တဲ့အကြောင်းတရားမှန်ကန်တဲ့အကျိုးတရားတွေကိုသိရှိနားလည်ပြီးတော့နောက်ဆုံးမှာအကြောင်းတရားနဲ့ပတ်သက်ပြီးတော့မှားရဲ့အတွေးတွေမတွေးတော့ဘဲနဲ့မှန်ကန်တဲ့လမ်းကြောင်းပေါ်ရောက်ရှိသွားနိုင်တာပေါ့အခုလို့မြတ်စွာဘုရားရဲ့တရားတော်ကိုကြားနာခွင့်ရတဲ့အချိန်မှာဒီအချိန်မှာတခြားကိစ္စတွေနဲ့မသိနိုင်ဘူးတို့လက်လမ်းမမီဘူးဆိုတော့အတွေးမျိုးမတွေးပဲနဲ့သိကျင်တဲ့စိတ်နဲ့မိမိတို့လက်လမ်းမိတယ်မြတ်ရသော်ဘုရားရဲ့အကြောင်းတရားအကျိုးတရားတွေကိုသိရှိနားလည်အောင်ကြိုးစားအထောက်ကြားပါဧကောင်းမိဥပနိတ္တယပစ္စည်းဆိုတာအဲ့ဒီပဋ္ဌာန်းကျမ်းကြီးဟောတဲ့တည်းမှာ24ပစ္စည်းထဲမှာအရာအကျေဆုံးပစ္စည်းတစ်မျိုးပဲလို့ဒီလိုမှတ်တခြားနေရာမှာလည်းပဲသုတ္တံပါဠိတော်တွေမှာလည်းပဲဥပနိတယဆိုတဲ့စကားလုံးတော်တော်များများသုံးထားတာရှိတယ်။အဲ့တော့ဥပနိတယဆိုတာဘာကိုပြောတာတုံးဆိုတော့အာကြည်သောမိယာအကြောင်းတရားလို့အာကြည်သောမိယာအကြောင်းတရားလို့ဆိုတဲ့ကတမန်မိယာအကြောင်းတရားမဟုတ်ဘူးအလွန်စွမ်းအားရှိတဲ့အကြောင်းတရားဥပနိတယပစ္စည်း တခါတည်းတွဲပြီးတော့သုံးတာတွေတွေးလိုက်မယ်ပါဠိထဲမှာတပ္ပုရိတုပ္ပနိဒယတဲ့တပ္ပုရိတဥပနိဒယဆိုသူတော်ကောင်းကိုအမိပြုအပ်ခြင်းဒီသူတော်ကောင်းနဲ့ဆုံပြီးတော့သူတော်ကောင်းတရားကြားနာတာတို့သူတော်ကောင်းကိုအမိပြုရတယ်ဆိုတာအသိဉာဏ်ရဖို့အတွက်အမတန်မှအရေးကြီးတာဆိုပါစို့ရှင်သာရိပုတ္တရာရဲ့အလောင်းဥပဒိတပြပိုင်းဟာရှင်အတ္တစီနဲ့မတွေ့ဘူးဆိုလို့ရှိရင်အကြောင်းစစ်ကိုသူရှာတွေ့မှာမဟုတ်ဘူးပေါ့ယေဓမာဟိတုပ္ပဘဝဆိုတဲ့ဂါထာမှာလာတဲ့အကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေအဲ့ဒီအကျိုးတရားတွေရဲ့မှန်ကန်တဲ့အကြောင်းတရားဆိုတာကိုသူသူညာနဲ့သူဖော်ထုတ်နိုင်စွမ်းမရှိဘူးပေါ့အဲ့တော့ဘယ်သူကနေပြီးတော့ဒသင်ဖော်ထုတ်ပြီးတော့ပေးတော့ဆိုရှင်အတ္တစီမထေရကနေဖော်ထုတ်ပြီးအဲ့တော့ရှင်အတ္တစီမထေရရဲ့အထောက်အကူပြုမှုဟာဘလောက်ကြီးကျယ်တဲ့အထောက်အကူပြုတာလဲ။ဟောသတ္တပတိမညံသတ္တပတိဖူညံရရှိတော်နိုင်လောက်သူ့အထောက်အကူဟာအမတန်မှအရေးကြီးတဲ့အထောက်အကူတစ်ခုဖြစ်သွားတယ်။အကယ်၍သာရှင်အတ္တစီနဲ့မတွေ့ဘူးဆိုလို့ရှိရင်ဥပဒေတဲ့ပြပိုင်းဒီလမ်းကြောင်းပေါ်ရောက်လာမှာမဟုတ်ဘူးဒီအသိဉာဏ်မျိုးရမှာမဟုတ်ဘူးလို့ဆိုတာအဲ့ဒါကြောင့်မလို့ဒါတပ္ပုရိတုပ္ပနိဒယတပ္ပုရိတဥပနိဒယသူတော်ကောင်းကိုအမိပြုလိုက်ရဒီအမိပြုရမှုဆိုတာအမတမအရေးကြီးတဲ့အကြောင်းတရားတစ်ခုပဲတမန်အကြောင်းတရားမဟုတ်ဘူးဓမ္မစကားထဲမှာလည်းပြောတယ်နော်ဖျားတော်မှာအမိရှိမှပွင့်တယ်ဆိုတဲ့စကားပြောကြတယ်ကြည်လင်မြတ်စွာဘုရားသခင်ကိုရောမြတ်ဗောဓိပင်အောက်မှာတရားတော်မှာခြင်းညာကျိုးကိုအထုတ်ရင်ကနေပြီးတော့သဗ္ဗညုတဉာဏ်တော်ယူကိုရအဲ့သဗ္ဗညုတဉာဏ်တော်ယူကိုရလောက်အောင်အထောက်အကူပြုတာတွေအများကြီးပဲပြောမယ်ဆိုလို့ရှိရင်ဒွေရသည်ဆိုအလွန်ပူပြင်းတဲ့အချိန်ခါပေါ့ခုကဆုံလာပဲမြတ်စွာဘုရားဗောဓိပင်အောက်မှာထိုင်ပြီးတော့တရားနှလုံးသွင်းတဲ့အချိန်ခါကဆုံလာကဆုံလာဆိုတာပူတဲ့ရသည်ပဲအဲ့ဒီမှာညောင်မင်းရဲ့အရေးအောက်မှာမြတ်စွာဘုရားထိုင်ရတယ်ဆိုတော့ညောင်မင်းဟာမြတ်စွာဘုရားတရားထုတရားမြတ်ရဖို့အတွက်ဘာမှအကျိုးမပြုတ်ဘူးလို့ဒီလိုမအောင်မိနေတယ်။ညောင်မင်းကအကျိုးပြုတာအများကြီးပဲ။ရသရာသိခင်ကိုရောမြတ်အသိဉာဏ်ဖွင့်ပြဖို့အတွက်ညောင်မင်းကအထောက်အကူပြုတယ်။အဲ့ဒီညောင်မင်းဟာလည်းပဲဥပနိဒယပစ္စည်းပဲလို့ဒီလိုပြောလို့ရတယ်။တကားတုတ္ထိယဆိုတဲ့ပုံနာကမျက်ရည်သမားကလှူလိုက်တဲ့မျက်ရှိဆုပ်မျက်စိမ့်စိမ့်ကလေးတွေမျက်ရှိဆုပ်အဲ့ဒီမျက်ရှိဆုပ်ကိုဖြန့်ခင်းလိုက်ပြီးတော့မျက်ရှိဆုပ်ပေါ်မှာထိုင်လိုက်ရတယ်ဆိုဒီထိုင်လိုက်ရတဲ့နေရာကလည်းပဲမြတ်စွာဘုရားသခင်ကိုရောမြတ်အသိဉာဏ်ဖွင့်ပြဖို့အတွက်အကျိုးမပြုဘူးလို့မအောင်မိတ်နေနဲ့သူကလည်းပဲအကျိုးပြုတာပဲအဲ့ဒါလည်းဥပနိဒယပစ္စည်းပဲပေါ့ညောင်မယောင်မှာထိုင်ရတယ်မျက်အခင်းပေါ်မှာထိုင်ရတယ်ဆိုတဲ့ညောင်မင်းနဲ့မြတ်အခင်းရဲ့အထောက်အကူပြုမှုဟာမြတ်စွာဘုရားတပည့်တဉာဏ်တော်ကြီးရဖို့အတွက်ဒါအထောက်အကူတွေပဲလို့သူတို့ပြောအောင်ပါဒါကြောင့်မို့ဥပနိဒယပစ္စည်းကိုဟောတဲ့အခါမှာနော်ဘုဒ္ဓဘောဇနံပိဒေနာဇနံပိပုဂ္ဂလောပိနဲ့ဒီလိုဟောထားတာတွေရှိတယ်လေဒီဟာအထောက်အကူဆိုတာရှိတယ်သမားအဖြစ်စဉ်းစားမယ်ဆိုရင်ဒီသူ့ရဲ့အကူအညီဟာဘာမှမပါတော့ဘူးလို့အောင်မိမဟုတ်ဘူးအမတန်ကြီးမားတဲ့အကူအညီဖြစ်လို့ဥပနိဒယပစ္စည်းဒါတွေကအထောက်အကူတွေပဲမြတ်စွာဘုရားသခင်ကိုတော်မြတ်တရားထုတရားမြတ်ရဖို့ဟောဒီဘောဓိမန္တန်ဒီနေရာကကအထောက်အကူအများကြီးဖြစ်တယ်လို့ဒီလိုဆိုတာနော်တခြားနေရာနဲ့မတူပဲနဲ့ဒီနေရာရဲ့ထူးခြားတဲ့အကျိုးပြုမှုတွေကအများကြီးရှိတယ်လောကလူတွေမှာနေရာကနေပြီးတော့အကျိုးပြုမှုတွေဆိုတာရှိတယ်ဟုတ်အဲ့ဒီအကျိုးပြုတဲ့နေရာတွေဟာ ตามาอาวิโนดูเลยตติมท้าลุชินเนาะไม่ได้ไหนหูบ่ตติท้าไม่อยู่เลยสรุษิที่อโจปิอยู่ในญาติหาชื่อตะกะเตียนจ้ะတော့มิมี่ด้วยอโจปิเม่ญาติเล่ตะคูโกยောက်ตั้วบีสรุษิสึกเยอเฉณีตะคูตีญิ่งပြီးတော့เอจ้างลาမျိုးเลยจုံတွေ့ရတတ်တယ်ပေါ့အဲ့ဒီလေစိတ်ကလေးဟာတည်ငြိမ်ပြီးတော့အေးချမ်းလာတဲ့ဆိုတဲ့နေရာကိုအကျိုးပြုတဲ့နေရာတစ်ခုပဲဥပနိဒေယတတ္တိနဲ့အကျိုးပြုတယ်လို့ဒီလိုဆိုလို့လားနော်နေရာတိုင်းဟာကိုယ့်အတွက်ဥပနိဒေယတတ္တိဖြစ်ချင်မှဖြစ်ပေမဲ့လို့ကိုယ့်အတွက်မှန်ကန်တဲ့နေရာကိုယ်နဲ့တင့်တယ်လျော့ပတ်ကောင်းမြတ်တဲ့နေရာဆိုလို့ရှိရင်ကိုယ့်ကိုအကျိုးပြုတာမှန်ကန်တယ်ပေါ့နောက်ဆုံးမှာအဝတ်အစားကလည်းပဲကိုယ့်ကိုအကျိုးပြုတာပဲအာဟာရကလည်းပဲကိုယ့်ကိုအကျိုးပြုတာပဲကြည်မြတ်စွာဘုရားသခင်ကိုရောမြတ်အဲ့ဒီနေ့ကိုအလုံးဘုရားဝင်ဖတ်ထားတဲ့ပုဂ္ဂိုလ်တွေဒီမှာပေါ့သူဇတာကဏ္ဍနုဇွမ်းနဲ့ဆက်ကတ်တာအဲ့ဒီမြတ်စွာဘုရားဖုံးပေးလိုက်တဲ့ကဏ္ဍနုဇွမ်းကရောတပ္ပယုတဉာဏ်တော်ကြီးကိုရဖို့ရအကျိုးပြုတာပဲအကျိုးပြုလို့မြတ်စွာဘုရားကနောက်ဆုံးမှာဟောခဲ့တာရှိတယ်နိဆုံးနှစ်နှစ်ထဲမှာဒီဆုံးနှစ်နှစ်ရဲ့အကျိုးဟာတူတူပဲလို့မြတ်စွာဘုရားကဟောခဲ့ဘူးတယ်။ဘယ်ဆုံးနှစ်နှစ်လုံးဆိုရင်ဒီဆုံးကိုစားပြီးတော့သဗ္ဗညုတဉာဏ်တော်ကြီးကိုရတယ်ဆိုတဲ့ပထမဆုံးဖရာအဖြစ်သို့ရောက်ဖို့မရောက်ခင်လေးမှာဖုံးမေသုံးဆောင်တဲ့ဆုံး။ဟောနောက်ဆုံးပြိနိဗ္ဗာန်ဆံဃာနီးမှာဖုံးမေရတဲ့နောက်ဆုံးဖုံးမေတဲ့ဆုံး။အဲ့ဒီဆုံးနှစ်ခုဟာလူတန်းတဲ့ပုဂ္ဂိုလ်အတွက်အကျိုးကျေးဇူးအားအတူတူပဲလို့ဒီလိုဟောခဲ့ဘူးတာပေါ့နော်အဲ့တော့ဆုံးရဲ့အထောက်ကူပြုမှုဟာလည်းပဲဥပနိဒေယတတ္တိပဲအဲ့တော့ဥပနိဒေယတတ္တိတွေကိုလိုက်ပြီးတော့ချိမဲ့ဆိုလို့ရှိရင်ကိုယ်နဲ့ကိုယ်ပတ်ဝန်းကျင်မှာဥပနိဒေယတတ္တိတွေအများကြီးပဲရှိတယ်ပေါ့အဲ့တော့ကြောင့်မလို့ဥပနိဒေယဆိုတာအာချီးတဲ့အမိတစ်ခုပဲအဲ့ဒီအမိတစ်ခုမရလို့ရှိရင်ထူးခြားတဲ့အသိဉာဏ်ကြီးတခုကိုရဖို့ဆိုတာမရှိဘူးအခုဒီဘဝမှာလည်းပဲကြည့်လေလူတိုင်းလူတိုင်းဟာတဏ္ဍာန်အသိဉာဏ်လေးတခုရတာတော့မှပဲဩဘယ်ဆရာကိုအမိပြုပြီးတော့ကိုဟာအသိဉာဏ်ကိုရတယ်ဘယ်ဆရာကိုအမိပြုပြီးတော့အသိဉာဏ်လေးရပြီးတော့ကုသိုလ်တွေရခဲ့တယ်ဆိုတာလူတိုင်းလူတိုင်းမှာအကြောင်းတစ်ခုတော့ရှိနေကြတာပဲပေါ့ဆိုပါစို့ဘယ်တရားနာလဲရလို့ဟုတ်အသိဉာဏ်လေးပွင့်လင်းသွားတယ်ဟုတ်ဘယ်ဆရာသမားနဲ့တွေ့လို့အကျွတ်တရားရသွားတယ်ဘယ်ဆရာသမားနဲ့တွေ့လို့အသိဉာဏ်လေးဖွံ့ဖြိုးတိုးတက်သွားတယ်ဆိုတာဒါတွေကရှိတာပဲပေါ့အဲ့ဒါတွေဟာအထောက်အကူပြုတဲ့ဥပနိဒေယတတ္တိတွေပဲလို့ဒီလိုဆိုလိုတယ်ပေါ့အဲ့ဒါတွေကိုခြုံငုံပြီးတော့မြတ်စွာဘုရားသခင်ကိုရောမြတ်ကဥပနိဒေယတတ္တိဆိုတာဟောကြားထားတာရှိတယ်ပေါ့ဒါကြောင့်ဥပနိဒေယတတ္တိဆိုတာအလွန်ကျန်ပြတ်တဲ့အရာတစ်ခုဖြစ်တယ်ပေါ့မြတ်စွာဘုရားကတတဝတ္တုကိုချစ်ချွဖို့တရားနားလည်နိုင်စွမ်းရှိမရှိထိုပုဂ္ဂိုလ်တူနဲ့တွေ့ဆုံတဲ့အခါမှာတရားဟောမယ်ဆိုလို့ရှိရင်ဘာကိုယဉ်ကြည့်တယ်ဆိုရင်ဥပနိဒေယတမ္ပတိရှိမရှိကိုယဉ်ကြည့်တယ်လူတယောက်ဟာဥပနိဒေယပတ္တံပတ္တိဆိုအခြေအနေကောင်းနေရှိမရှိဒါအရေးကြီးဆုံးပဲပေါ့အခြေအနေကောင်းမရှိဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာအသိဉာဏ်တူကိုရနိုင်ဖို့ရမလွယ်ဘူးပေါ့ဒါမို့အခြေအနေကောင်းကိုအရင်ဖန်ဆီးရအဲ့တော့ဥပနိဒေယတံပတ္တိလို့ခေါ်တဲ့အခြေအနေကောင်းဟာဘာတွေလဲလို့ဆိုလို့ရှိရင်တိဟိပရိသေရေနေခဲ့တဲ့ပုဂ္ဂိုလ်ဟာလည်းဒါအခြေအနေကောင်းတစ်ခုပဲတိဟိပရိသန်နေမနေခဲ့ဘူးပုဂ္ဂိုလ်တို့ဟာဒွိဟိပရိသေရေနေတယ်အာဟိပရိသေရေနေတယ်ဆိုလို့ရှိရင်ဒါသူ့ရဲ့ဥပနိဒေယတမတ္တိလို့မခေါ်နိုင်ဘူးဘောအခြေအနေမကောင်းဘူးလုံလောက်တဲ့အခြေအနေမရှိဘူးဒါကြောင့်မို့အဲ့ဒီလိုပုဂ္ဂိုလ်မျိုးဟာဒီဘဝမှာအတိညာရဖို့ချွတ်တန်းရဖို့ချွတ်တန်းဝင်ဖို့ဆိုမဖြစ်နိုင်ဘူးဥပနိဒေယတမတ္တိရှိဖို့လိုအပ်တယ်ဥပနိဒေယတမတ္တိဆိုတဲ့နေရာမှာတိဟိပရိသတ်တွေဒီဘဝကိုအကျွတ်တရားရဖို့အတွက်တိဟိပရိသတ်တွေနေခဲ့တာရဲ့ကုသိုလ်ပါရမီရှိတာရဲ့ဒီနှစ်ခုဟာလ
အရေးကြီးတဲ့အချက်နှစ်ခုပဲပေါ့အဲ့ဒီအရေးကြီးတဲ့ဟာနှစ်ခုရှိပြီဆိုလို့ရှိရင်ပေါင်းစပ်လိုက်ရုံနဲ့ပဲပေါင်းစပ်လိုက်တယ်ဆိုတာနောက်ထပ်အကြောင်းတစ်ခုပေါင်းစပ်ဖို့လိုလားအဲ့ဒီအကြောင်းတစ်ခုပေါင်းစပ်တယ်ဆိုတာတရားဓမ္မကိုနာယူခြင်းနဲ့အသင့်အင့်နှလုံးသွင်းခြင်းဆိုတဲ့ယောနိသောမနတိကာရအဲ့ဒီနှစ်ခုနဲ့ပေါင်းဆက်လိုက်ပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာအဋ္ဌဉာဏ်ဖွံ့ဖြိုးသွားတာပဲပေါ့ဘယ်ရာပဲဖြစ်ဖြစ်အကြောင်းတရားတွေဟာစုပေါင်းပြီးတော့မှလူတူတယောက်ရဲ့ဒီအဋ္ဌဉာဏ်ရမှုဖွံ့ဖြိုးတိုးတက်မှုဆိုတာဖြစ်နိုင်စဉ်းစားကြည့်အဋ္ဌဉာဏ်ရဖို့ဆိုတဲ့နေရာမှာမြတ်စွာဘုရားအကြောင်းတရား၄မျိုးပြောတာပညာဝုဒ္ဓိအတိညာဏ်တို့ပွားဖို့အတွက်အကြောင်းတရား၄မျိုးတဲ့အဲ့ဒီအကြောင်းတရား၄မျိုးကဘာတော့ဆိုလို့ရှိပညာဆိုတဲ့နေရာမှာဒီနေရာမှာမဲ့ပညာလို့အစင်းမြင့်တဲ့လောကုတ္တရာပညာအကြောင်းတရား၄မျိုးကဘာတော့ဆိုလို့ရှိနမတိကတပ်ပုရိတုပနိဒေယသူတော်ကောင်းနဲ့တွေးဖို့သို့မဟုတ်တပ်ပုရိတုပတပုရိတတန်တေဝသူတော်ကောင်းတရားနဲ့ဆုံသူတော်ကောင်းနဲ့ဆုံစည်းဖို့နောက်တစ်ခုကတတ္တမတဝနာသူတော်ကောင်းတရားကိုကြားနာဖို့ဟောရပြင်မဲ့ကအာကြီးတဲ့ဥပနိဒေယအထောက်အကူပြုမှုနှစ်ခုပဲသူတော်ကောင်းနဲ့တွေ့တယ်သူတော်ကောင်းတရားကိုနားလဲရတယ်အဲ့ဒီနှစ်ခုနဲ့တင်လုံလောက်ပြီလားလို့ဆိုမလုံလောက်သေးဘူးနောက်ထပ်အကြောင်းနှစ်ခုထပ်ပေါ်အောင်မယ်အဲ့ဒီအကြောင်းနှစ်ခုကအတွင်းအကြောင်းနှစ်ခုအရေးကြီးတဲ့အကြောင်းတစ်ခုကဘာလို့လဲမိမိကိုယ်တိုင်မှာယောနိသောမနတိကာရမမကံကနှလုံးသွင်းနိုင်မှုဝိုက်ဆက်တင်းရှင်းလို့ခေါ်တယ်မမကံနှလုံးသွင်းနိုင်မှုရှိရမယ်နောက်တစ်ခုကဓမ္မနုဓမ္မပฏิပတ်တိလောကုတ္တရာတရားနဲ့လျော်တဲ့တရားဓမ္မကိုကျင့်ကြံနိုင်ရမယ်လို့ကျင့်ကြံနေဆိုတဲ့နေရာမှာဒီအခုနှလုံးသွင်းနာသည်ပင်လင်ကျင့်ကြံတဲ့ဆိုရက်အတိုင်းအတာတစ်ခုပြောလို့ရပေါ့။ဟော50ရဲ့တလဒီလိုစသည်ဖြင့်ကျင့်ကြံမှာမဟုတ်ဘူးပုဂ္ဂိုလ်တွေတဦးတယောက်ဒီတရားနှလုံးသွင်းရင်ဟောနေတဲ့တရားပေါ်မှာလိုက်ပြီးတော့စိတ်ဝင်စားပြီးတော့နှလုံးသွင်းခြင်းသည်ပင်လင်တချို့ပုဂ္ဂိုလ်တွေအတွက်ကျင့်ကြံမှုကိစ္စပြီးတာရှိတယ်ပေါ့။ဒါကြောင့်မို့တရားအဆုံးမှာတောတဘဖြစ်သွားတယ်လို့ကရာကနာကဖြစ်သွားတယ်လို့ဆိုတာသူတို့ကဒါ apply လုပ်တယ်လို့ခေါ်တာ။ဟောသွားတဲ့တရားပေါ်မှာအတိညာဏ်။ဒါမို့ဒေသနာနုတာရေနဉာဏံပေတ္တဝါ။ဒေသနာတော့အစဉ်လျောက်ပြီးတော့အတိညာဏ်ကလိုက်သွားသည့်အတွက်ကြောင့်ထိုပုဂ္ဂိုလ်ဟာဟောတဲ့တရားအရင်ပေါ်မှာပဲသူ့ရဲ့အတိအရတစ်ခါလဲလိုက်သွားသည့်အတွက်ကြောင့်ဒီလိုက်သွားနေတာဒီပင်လင်ချင်းသုံးနေခြင်းပဲလို့ဒီလိုပြောရတယ်။ဒါကြောင့်မို့ဓမ္မာနုဓမ္မပฏิပတ်တိသောကုတ္တရာတရားနဲ့တင့်လျော်တဲ့အကျင့်ကိုချင်းချင်းဆိုတဲ့ဒီအတွင်းအကြောင်းနှစ်ခုယောနိသောမနတိကာရရဲ့သောကုတ္တရာတရားအားလျော်တဲ့အကျင့်ကိုချင်းချင်းဆိုတဲ့ဒီနှစ်ခုပေါင်းစားလိုက်တဲ့အခါကျတော့အလုံးအဲ့ဒီ၄ခုစုံပြီးဆိုတာနဲ့တပြိုင်နက်အကျိုးတစ်ခုထုတ်လုပ်တယ်။ဘာအကျိုးလဲဆိုရင်တရားတို့တရားမြတ်ကိုရရှိခြင်းဆိုတဲ့အကျိုးတစ်ခုရသွားတယ်အဲ့ဓာရီဟာပြောမယ်ဆိုရင်ဥပနိဒေယရည်ကြီးပဲပေါ့အားလုံးဟာအထောက်အကူပြုလိုက်တာအထောက်အကူပြုလိုက်တဲ့အတွက်ကြောင့်အကျိုးကျေးဇူးတစ်ခုရရှိပြီးတော့သွားကြတယ်တဲ့အဲ့ဒါကြောင့်မို့လို့အကြောင်းတရားတွေမရှိဘဲနဲ့ဘယ်အကျိုးတရားမှမဖြစ်နိုင်ဘူးမှန်ကန်တဲ့အကြောင်းတရားအာကြီးတဲ့အကြောင်းတရားတွေအမှန်တမ်းအရေးကြီးတယ်လို့ဒီလိုပြောတာဆိုပါစို့ရသဗျာကတရားဟောနေတယ်ဖျားတရားကိုအတန်ကြားတယ်သို့သောကောင်းတာလားဆိုးတာလားမသိဘူးသို့သောအန္တရာယ်မရှိဘူးဆိုတာကိုတော့သူသိတယ်ဖာဏတာဝုထုကိုကြည့်မယ်ဆိုရင်ရသဗျာကခေခရာရေကန်ကြီးနားမှာပရိသတ်တွေကိုတရားဟောနေတယ်ဖျားဟောတဲ့တရားသံကိုနာရင်နဲ့ဖားလေးတကောင်ရှိကနာကမြတ်တော်ထဲမှာဖားလေးတကောင်မြတ်စွာဘုရားရဲ့တရားသံကိုနာရင်စိတ်ကလေးငြိမ်းချမ်းမှုကိုရနေတယ်အဲ့ဒီအချိန်မှာလွားเจ้าသားတယောက်ကခေါင်းပေါ်မှာတပြားနဲ့ထောင်းလိုက်လို့ပြေးဆုံးပြီးတော့သွားတယ်အဲ့တော့ tu ni ne te cha sin na chin mya so bya ta ya do ko cha na ni ya de a chain ni ha a yu sai ni di twa cha tu a ri a chain ma ta ya ko ti nai law de upanidaya tampati do tu ma ma shi u ma shi do le be mya so bya ta ya paw ma a yu sai pi sai ka le chin nu ni de a chain ni ha tu twa da ku tu phit ni de a chain ni lu byo wa Every chain lima to the Sondore Kajaro, Nabi Yaldore. Or Nabi Yaldore Kajaro to Sendare. Nabegudu Lulu, Nabi Yaldane, Peboa Lara Lelu Sendano, Tugudu, Aon, Lao, Tabido do it. To Obama, send them machine, Pabuaga, Nibido. The Napsi Lare, Pakudu, Male, Meme Yaya, Mahopene. Gigi Mama Gudo Mahopu Bo. Ero, Yosavia Diali Nayoni, the Agonso Dira Mahopu, Piaia at Nan Labo Maseka, Ginuni Mule the Kurene Duba. The Nabi Yala Resro, Dubuma, Amadama Aosia Gone. The Yalaida, a yen near Nene Lene, Amyaga Yalaida, Nera Mopu. Ero tu yalai de nabuwa yau de kajaro tuha upane dia tambati pshetuane. Tu ma tiye vridre nira pshede, tiye vridre nire kudu kanle shire sure, tiye chene jau. Yaso vyasi yau la vi chachin tiyana lai de kajaro tuha totapa pshetuane. Kona runga padara wabuwa runga ro tu ma upane dia tambati sure. Akaune, Judia, a John de Ayidi, Michu. Todo leve, Pia de Aro, Mam Batibi, Melu, Sechi Nu Musurale, the Kuneve Dua. Come yet, she need a coup. Don't pull nine and eat Halle de Kuro, Shida. Era go a leve to pack up Yomes Roshin, Yasavia, Atan, Net, Tuye. Johnny Domne de Garalu, Biogin, Biodomo, Yasavia, Atambo, my Chinu Musure. And eat Hali Nakua, Bonsa Laitaga, Navua, Bobi, Tadu Bobi Nine, Senda Kubo. Eri Navua Yaula de Kajaro, Tibridri Nide, Adinia Side, Yasavia Diaronet, Nalayare Kajaro, Duha, Toda Chetone, Dijaro Duya, Ubanidia, Toda Sention, Bainan, Ubanidi Halu, Dilup Yor. Erelo, Cheney gone the coup, Pandi Peter, Painine. Eri Cheney gone the coup, Pandi Painine, Yendi Villain, Ta, Ubanidia, Tambadillo, Ubanidia, Pesilu, Piora, eh? No? Dynamo, Ubanidia, Pesilia, Nyajibe, Evidama, Chebiane, Dajamulo, Ubanidia, Pesigo, Patanjanima, Sore, a die, Lila, Vido, Tuberanjanima. Telonzalo, yes of the other king, Goromia, hot harang. Mimiro, Chetrain Biro, Nalebu, Ubanidia, Pisisura, Alondiama, Chepiane, Alo, John Diari Boma, Lunchon Biro, Tare, the Ubanidia, Pisigo, Mimiro, Nyanzan Sidania, Lila, Tonga Chimesway, Ubanidia, Pisine, Kenota, Amadama, Shava Lime, Tajamu, Comiate, Ubanidia, Pisiri, Mimiro, Tanama. Do the real Josa Atoja Mapchede, Mangane, Jaudiari, Agone, Jaudiari, Kodanama, Sivu Ato Champion, Gomia de Jodiari, do the real Yaja Mabelu, Gozi Gozi, the Dita Biro, Ubanidia, Tambadilu, call it Simande, Gaune, Adinia, Nego, Yashi, Saina, Ubanidia, Diario. Chipola on Josa Ato Naja Pase Gondadi. Came it up, boy. Tadawa Miaswa. Hey, young Gua. Chana Javase. Tadawa Miaswa, Yeyan Gua, Chana Javazi, Vita Yijang,
Tong Apsham. Nidhyan Javase. Mitayi Chang. Tong Apsham. Nidhyan Javase. Pesi Chamma. Sichanda. Duya Sanda Jivase. Pesi Chamma. Sichanda. Duya Sanda Jivase. Damodaram Bivaitavana Vida Davi Damuhada. Azaramara Didi Vao Nivanam Yandu Taro. Damodaram Lavadota Moase Dokinjo Chiti Asigo. Bivaitava Wanda Shinja Taujaya Najaya Gonoja. Vida Davi Pusanjin Nogili Da Se Dau Hudamyarudi. Tamuada pincha betwe, ye matina kedo, kin sen lun jong vi mayao, bepsha goni. Hondu, sinzi matwe, shija vase onari. Asra mara ojin le kwa, najin le kinti jin, shinda do. Didivo gili dao, bukha ding kinyi ya, sipshi beta do. Neva na neva uko, ibu rodo. Daro dea chicken sikong winya durozim yarudi. Yandu parami sinzim yinem yinwe. Malim bondi sayo do muja vase gondadi.